အာဖဂန်နစ္စတန်နိုင်ငံရဲ့လူအခွင့်အရေးနဲ့လွန်ခဲ့တဲ့20အတွင်းရထားတဲ့ဖြစ်ထွန်းတိုးတက်မှုတွေကိုထင်းထင်းကာကွယ်ဖို့လူသားစာနာမှုနဲ့တန်တမာရေးဆိုင်ရာနည်းလမ်းမှန်သမျှကိုအသုံးပြုသွားမယ်လို့ပြည်ထောင်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကပြောပါတယ်။တာလီဘန်တွေအပေါ်သူတို့ရဲ့လှုပ်ဆောင်ချက်ကိုကြည့်ပြီးဆုံးဖြတ်သွားမယ်လို့လည်းဆိုပါတယ်။အော်စတြေးလျနိုင်ငံကပြီးခဲ့တဲ့ဗိုလ်ထူးနေ့ကလည်းကဆိုရင်အာဖဂန်နစ္စတန်ကနေလူပေါင်း1600ကျော်ကိုကယ်ထုတ်ခဲ့ပြီလို့ပြောပါတယ်။အမေရိကန်တွေနဲ့ရွှေ့ပြောင်းကယ်ဆယ်ရေးဆိုင်ရာလှုပ်ဆောင်ချက်အပေါ်အတိအကျဦးတည်ချက်ထားလှုပ်ဆောင်နေတယ်လို့ဒုတိယသမ္မတကမလာဟဲရစ်ကပြောပါတယ်။သိတ်ကိုခက်ခဲပြီးအန်ဒရီယာကြီးလာတဲ့အချိန်ဒီအောက်မှာလေရင်တွေနဲ့ကယ်ထုတ်နေတဲ့ဒီတမိုင်းဝင်လှုပ်ဆောင်ချက်ကိုလက်တွေ့အကောင်အထည်ဖော်နေကြတဲ့စစ်ဘက်နဲ့တန်ယုံဝန်ထမ်းတွေကိုဒုသမ္မတဟဲရစ်ကဒီကနေ့ကျေးဇူးတင်စကားဆိုခဲ့ပါတယ်။အာဖဂန်နစ္စတန်ကနေအမေရိကန်အပိတိုင်ထွက်ခွာရေးသမ္မတဂျိုးဘိုင်ဒန်ကသတ်မှတ်ထားတဲ့နောက်ဆုံးရဲ့ဩဂုတ်လ31ရက်မှာအပိသက်ဖို့အပူတပြင်းလှုပ်ဆောင်နေကြတာနဲ့အမျှနိုင်ငံရေးနဲ့ဒုံညုံရေးဆိုင်ရာလမ်းကြောင်းတွေကနေတဆင့်တာလီဘန်တွေနဲ့နေ့စဉ်ဆက်သွယ်မှုရှိနေတယ်လို့သမ္မတအင်ဖြူတော်ကတနင်္လာနေ့မှာပြောပါတယ်။ဩဂုတ်လ31ရက်နေ့ဟာအပိသက်ရမယ့်နေ့ဖြစ်ပြီးရက်ထတ်တိုးတယ်ဆိုရင်သိမ့်ပိုင်မှုကိုတိုးချဲ့တဲ့သဘောပဲလို့တာလီဘန်ပြောခွင့်ရဆူဟေးရှာဟင်းကဗြိတိန် Sky News သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောထားပါဗျ။